မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရလှုပ်ဆောင်ရမယ့်အချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်ဆွတ်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကတင်းတင်းလာနေကလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါပြီ။ဒီဥပဒေထဲမှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိုဒေါ်လာ980ဘီလီယံအထိအသုံးပြုဝင်ပေးထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံအတွင်းအယက်သားအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချုပ်ပေါက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်မှုစတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လဲဒီဥပဒေမှာပါဝင်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံရဲ့ဌာနအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ဘန်ဒါယေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ပုံမှန်တင်ပြပေးသွားရမယ့်အချက်လဲပါဝင်ပါတယ်။ဒီဇင်ဘာလ15ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီကာကွယ်ဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဦးဆောင်ရေးဆွဲထည့်သွင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီအပေါ်အဓိပ္ပာယ်ရှိတဲ့ဖိအားပေးမှုတွေလှုပ်ဆောင်တာအပြင်ဒီမိုကရေစီနည်းလမ်းနဲ့ကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိအမှတ်ပြုတာတွေလည်းပါဝင်တယ်လို့အထက်လွှတ်တော်အမတ် Mitch McConnell ကအမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းတဲ့မြန်မာနိုင်ငံရေးထက်သွင်းရခြင်းနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။